တယောက်ယူနန်ပြည်နယ်ထဲမှာပြင်းထန်ဆုတ်ယောင်ယောဂဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ဆက်ရုံလုပ်ယုံတွေပိတ်လိုက်တဲ့အတွက်ရာနဲ့ချီတဲ့မြန်မာအလုပ်သမားတွေနေရပြန်နေကြပါတယ်။ပြန်လာသူတွေမှာယောဂရှိမရှိမြန်မာကျန်းမာရေးတာဝန်ခံတွေစစ်ဆေးနေပေမဲ့ဝင်လာသူဦးရေကမြားလာနေတာကြောင့်ခင်မီယောဂဆစ်ဆေးရေးဆက်တွေတက်စင်ဖို့မြန်မာပြည်သူကျန်းမာရေးဖွဲ့ကပြင
ိတ်လိုက်တာကြောင့်ယူနန်ပြည်နယ်ထိန်ချုံမြို့ကနေကချင်ပြည်နယ်ကံပိုက်ဒီလန်ကိုဖျက်ပြီးပြောင်းဝင်လာတဲ့မြမအလုသမားတွေဟာ3ရက်အတွင်းရောက်တထောင်ကျော်သွားပြီဖြစ်ပါတယ်။နောက်ရက်တွေမှာလည်းထပ်ပြီးဝင်လာနိုင်ခြေရှိရာကြောင့်ကျမ်းမာရေးဝန်ထမ်းတွေထပ်ဖြစ်နေတယ်လို့ခင်မီယောဂစစ်ဆေးရေးဆက်တွေတက်ဆင်ဖို့ပြင်ဆင်နေတဲ့အကြောင်းဝိုင်းမော်မြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာသိမ်းမျိုးကပြောပါတယ်။
အခုချိန်ကြီးကတော့ပုံမှန်ပါလေခင်ဗျဟုတ်ကဲ့ဒီကျွန်တော်လိုအပ်တဲ့စီးပွားရေးတက်ပြီးပံ့ပိုးနေတာပေါ့နော်ဒီဟန်ရဲ့လော့ဖီဒီတရားလိုရင်းအားတို့နောက်အမစကန်နာရေလိုတက်မလို့လေတက်ကြည့်လို့ဒီစီးပွားတို့ပို့တာပေါ့အဲ့ဒါတွေလည်းကျွန်တော်ဆောင်းရည်ကြီးနေရာကြီးချိန်နေတာပေါ့
ကံပိုက်တီလန်းကနေပြောင်းဝင်လာတဲ့သူတွေမှာယောဂကုသခံရတဲ့သူမရှိသေးကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအရေးမြေဝင်ကြီးဦးစော်ဝင်းကပြောပါတယ်
မနေ့က300လို့ပြောပေမဲ့540ကျော်လောက်မြတ်ပြန်ဆက်လာတယ်ခင်ဗျအဲစစ်စစ်ဒါတော့အခါတိုင်းတာတော့ကျွန်တော်တို့တန်တရာလူနာတရက်မှမတွေ့ရတဲ့အတွက်မနေ့ကတော့ဟိုကြီးရဖြစ်တယ်လို့ပြောလို့ရပါတယ်ခင်ဗျကျွန်တော်ကပြောနေနိုင်ငံလေးကိုပဲနေဒီဘက်နဲ့အထူးအရေးပေါ်တော့ရမရှိရင်ဝင်ဆက်သွားလာမလုပ်ပါနဲ့ဆိုကိုပဲဒီဘက်လည်းအမိနိုင်တာရှိပါလေခင်ဗ
ျနေရပြန်လာသူတွေကိုကျမကြီးဝန်ထမ်းတွေကတည်တည်ချာချာဆစ်ဆေးပြီးနေရတွေ့ရတဲ့အတွက်စိုးရင်စိတ်အနှဲငယ်ကျော်သွားပေမဲ့ပြန်ဝင်လာတဲ့သူဦးကြီးကတော့တိတ်များလာရဲ့လို့ဝိုင်းမော်ဒေသခံကိုညံထွန်းကပြောပါတယ်
။အများရဲ့ဟိုမနေ့ကတော့ဆယ်ကျုံနဲ့တက်ခဲဆက်ရုံကတော့လူ400ကျော်ပြန်ဝင်လာလေ။ကျွန်တော်ဒီကချင်ပြည်နယ်သားတွေများတော့ဟိုမှာလုတော့လုတော့တော့စိတ်ကူစရာတော့မရှိဘူး။ဒေသကအကျမဆောင်ရွက်နေတာတော့တွေ့တယ်
။မြန်မာနဲ့နင်းသမယင်းထိစပ်နေတဲ့တရုတ်ယူနန်ပြည်နယ်မှာဒီယောဂပိုးကူးစက်ခံရသူရောက်40ကျော်ရှိနေရလို့တရုတ်အစိုးရကကြေညာထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတေဂျောအတန်နန်ဂေဘရီဆာဟာမနေ့ကဇန်နဝါရီ28ရက်မှာတရုတ်သမ္မတရှီဂျင်းပင်နဲ့ပေကျင်းမှာတွေ့ဆုံခဲ့ပြီးဒီယောဂဘူပြန့်နှံ့လာမှုနဲ့တားဆီးရေးအစီအစဉ်တွေဆွေးနွေးခဲ့ပါတယ်။တရုတ်အာဏာပိုင်တွေဒီနေ့မနက်ထုတ်ပြန်တဲ့သတင်းအရဆိုရင်တရုတ်ပြည်မှာကူးစက်ခံရသူ6000နီးပါးရှိပြီးဒါဟာ2002-2003ကဖြစ်ခဲ့တဲ့ SARS ယောဂဘူကူးစက်တဲ့နှုန်းကိုကျော်သွားတာပါ။တရုတ်မှာဒီယောဂဘိုးကြောင့်သိဆုံးသူဟာဒီနေ့ဇန်နဝါရီ29ရက်မနက်ပိုင်းအထိ132ယောက်ရှိသွားပြီဖြစ်ပါတယ်